အမေရိကန်ပြည်ထောင်စုအနေနဲ့အာရှဒေသအတွင်းတရုတ်ရဲ့ဩဇာကြီးမားလာမှုကိုပြန်လည်တွန်းလှန်နိုင်ဖို့အာရှဒေသတွင်းကမဟာမိတ်နိုင်ငံတွေနဲ့စီးရဲစီးပွားရေးဆိုင်ရာဆက်ဆံရေးတွေကိုတိုးမြင့်သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအင်ဒိုနီးရှားနိုင်ငံမှာအင်ကာနေတုန်းကပြောဆိုလိုက်ပါတယ်။အာရှဒေသတွင်းချမ်းသာကြွယ်ဝရေးနဲ့ငြိမ်းချမ်းရေးအရှိတည်နိုင်ဖို့အတွက်သမ္မတဘိုင်ဒန်အစိုးရအနေနဲ့အလေးအနက်ထားကြောင်းနဲ့ဒေသတွင်းမဟာမိတ်တွေတိုးချဲ့ဖွဲ့စည်းသွားမှာဖြစ်တယ်လို့စီးရဲဆိုင်ရာကိစ္စတွေမှာလည်းအသာစီးရအောင်လှုပ်ဆောင်သွားမယ်လို့နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။တန်တမာရေးနီလန်းစီရေထောက်လန်းရင်းနဲ့အမျိုးသားဆွမ်းအားတွေကိုအသုံးပြုပြီးတော့ဒေတာတွင်းကမဟာမိတ်တွေနဲ့နီနီကပ်ကလှုပ်ဆောင်သွားမဲ့မဟာဗျူဟာတရက်ကိုချမှတ်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာအင်ဒိုနီးရှားနိုင်ငံနဲ့ရေတပ်ပူးပေါင်းဆောင်ရွက်မှုကို2026အထိထပ်မံတက်တန်းတိုးတာအပါအဝင်သဘောတူစာချုပ်3ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါ့အပြင်အင်ဒိုနီးရှားရေတပ်နဲ့ပူးတွဲစစ်ရေးလက်ချင်းမှုတိုးမြှင့်သွားမှာကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာတရုတ်နဲ့စီးရဲတင်းမာမှုတွေဖြစ်နေတဲ့အာရှဒေသတွင်းမာမိတ်ဆက်ဆံရေးတွေတိုးမြှင့်ဖို့ခီးလှည့်လည်နေတာဖြစ်ပြီးအင်ဒိုနီးရှားနိုင်ငံကနေမလေးရှား၊ထိုင်းနိုင်ငံစတဲ့နိုင်ငံတွေကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါတယ်ခင်ဗျာ။